1359ခုနှစ်ဝါဆိုလကွယ်နေ1969ခုနှစ်ဩဂုတ်လ3ရက်တနင်္ဂနွေနေ့ဒီနေ့3:33မိနစ်အချိန်မှာဘုန်းကြီးတို့တရားဝေစာတယ်တရားဟောခြင်းတနာရီပေါ့အာယုံစွာနေစွာညနေအဖြောရမကလူတန်းတဲ့လူရှင်တို့ရဲ့ဒါနအနုမောဒနာတရားကတော့တည်ကြပြီးတဲ့အတိုင်းပါပဲယုံကြည်၍လူယူသေးလူပေးလူသင်လျောကညီတွယ်မရှိကိုမထီသူထီကင်းစေရာတပ်ပူရိတာဤဒါနမုတ်ချကြွေးကြည့်ဒါသူတော်ကောင်းတို့လှူနည်းငါမျိုးသူတော်ကောင်းလှူတာကတော့လှူနိုင်တာနဲ့လှူเสียရှိတာနဲ့လှူလိုက်တဲ့သဘောတာမင်းညမဟုတ်လှူတယ်ဆိုတာအပြစ်ကင်းတဲ့အလုပ်အနဝိဇ္ဇကောင်းကျိုးချမ်းသာရစေတဲ့အလုပ်ဒုက္ခဝိပါကအဲ့ဒါလို့ယုံကြည်ပြီးတော့လှူတာ။အဲ့ဒါမှမိမိလူတန်းတဲ့အလှဝတ္ထုပစ္စည်းကိုအလှကံပုဂ္ဂိုလ်များသုံးဆောင်ပြီးတော့ချမ်းချမ်းသာသာသက်ဆိုင်ရာကုသိုလ်တရားတွေပွားများအထောက်နိုင်စေဖို့ဆိုတာဒါမူလအကြောင်းတရားပဲ။မူလကစေတနာပဲ။ဆိုတော့လေအဲ့ဒီအကြောင်းတရားပေါ်မှာအခုနအတိတရားဆင့်တာပေါ့အတိတရားကတော့လူတယ်ဆိုတာပြည့်ကင်းတဲ့ကုသိုလ်အလုပ်ပဲကုသိုလ်အလုပ်ဆိုတာကောင်းကျိုးချမ်းသာမုတ်ချရစေတယ်အကြောင်းကောင်းတော့အကျိုးလည်းကောင်းတယ်လို့ဒီလိုယုံကြည်တာအဲ့ဒီယုံကြည်စိတ်ကပါပါလာတယ်လူကျင်လို့လူတာတော့မှန်တယ်လူကျင်လို့လူတဲ့အထက်မှာအဲ့ဒီနားလေသဘောပေါက်ပြီးတော့ယုံကြည်စိတ်ပါအဲ့ဒီနားလေသဘောပေါက်ပြီးတော့ယုံကြည်စိတ်ကိုကာမတက္ကတာပါမဒိဋ္ဌိလို့ခေါ်တယ်မိမိလုပ်တဲ့အလုပ်သီးသာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့မှန်ကန်စွာနားလေသဘောပေါက်ပြီးတော့ယုံကြည်တာကာမတက္ကတာပါမဒိဋ္ဌိမိမိလုပ်တဲ့အလုပ်သီးသာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့နားလေသဘောပေါက်ပြီးတော့ယုံကြည်တာသမ္မတကတာသမ္မဒိဋ္ဌိဗုဒ္ဓဘာသာကတော့ဘာမဆိုနားလေသဘောပေါက်ပြီးတော့ယုံကြည်တာလက်ခံတာလိုက်နာတာကိုပဲဘုရားဘာသာလူလာတယ်တနည်းဘုရားရှင်မြတ်ဘုရားကလူလာတယ်နားမလဲပဲနဲ့သူများရောင်လို့ရောင်အမောင်တောင်မှမြောင်မှမသိဆိုလို့လိုက်ပြီးတော့ယုံကြည်လက်ခံတာမျိုးကိုဘုရားရှင်တော်မြတ်ဘုရားကအာမပေးဘူးဒါကြောင့်မို့ဒေသမုဒ္ဒီတုတ်ဒေသနာတော်ဆိုတာဟောခဲ့တယ်ကာလာမတုတ်ဒေသနာတော်လို့လည်းပဲထင်ရှားတယ်ကာလမအမျိုးသားတွေကိုမြတ်စွာဘုရားကသူများပြောလို့မယုံနဲ့ဆရာစကားဆိုလို့မယုံနဲ့ကျမ်းဂန်တွေကဖော်ပြတယ်ဆိုလို့မယုံနဲ့ဟိုလူကဟိုလူပြောတယ်ဆိုလို့မယုံနဲ့တို့ဘိုးဘေးအစင်အလာကဒီလိုပဲလုပ်ခဲ့ဆိုတယ်ဆိုပြီးတော့မယုံနဲ့ဒါချင်းဘယ်လိုမှယုံရမလဲလေအဲ့ဒီကိစ္စကိုအဲ့ဒီသဘောတရားကိုမိမိကိုယ်နဲ့လက်တွေ့ကျင့်သုံးကြည့်ကျင့်သုံးကြည့်လို့အကျိုးရတယ်ဆိုရင်ဒါဟုတ်ပြီလို့ယုံတယ်ကျင့်သုံးကျင့်သုံးကြည့်လို့အကျိုးမရဘူးအပြစ်ပဲဖြစ်တယ်ဆိုရင်မယုံနဲ့ပယ်လိုက်အဲ့လိုဘုရားရှင်ကနားလေသဘောပေါက်ပြီးယုံကြည်တဲ့ယုံကြည်မှုကိုပဲမြတ်စွာဘုရားကအပေးတယ်အဲဒါကိုကာမတက္ကတာတမဒိဋ္ဌိခေါ်တယ်တချို့ဘာသာတရားတွေမှာတော့မဟုတ်ဘူးနားလဲသဘောပေါက်ဖို့မလိုဘူးယုံဆိုတဲ့အတိုင်းယုံလိုက်ရင်ပြီးတာပဲဘုရားသခင်ကလောကီဖန်ဆင်းတယ်
ဒါကြောင့်လောကကြီးဖြစ်ပေါ်လာတဲ့ယုတ်မယုံရင်ဒိဋ္ဌိပဲဘုရားသခင်ကလူတွေဖန်ဆင်းတယ်ဒါကြောင့်လူတွေဖြစ်လာတဲ့ယုတ်မယုံရင်ဒိဋ္ဌိပဲဘုရားသခင်ကလူတွေရဲ့ချမ်းသာဆင်းရဲကိုလည်းပဲစီမံပေးတယ်ဒီလူချင်းချမ်းသာစေဒီလူချင်းဆင်းရဲစေလို့အဲ့ဒါယုတ်မယုံဘူးဆိုလို့ရှိရင်ဒိဋ္ဌိပဲအဲ့ဒါလို့အတင်းအယုံခိုင်းတာနားလဲတာမလဲတာလူရင်းမဟုတ်ဘူးဘုရားဘာသာအဲ့ဒီနေရာမှာတခြားဘာသာတရားတွေနဲ့အမှန်တန်ခွာခြားတယ်မိမိကိုယ်တိုင်အကျိုးရှိအကျိုးမဲ့ဆင်ခြင်စဉ်းစားပြီးတော့အကျိုးရှိတယ်လို့ဆိုမှယုံတယ်အကျိုးမရှိရင်မယုံနဲ့အဲ့ဒါကြောင့်ဒီမှာတပ္ပုရိသဒါန၅ပါးထဲမှာပထမဆုံးကသတ္တာယဒါနံဒေတိယုံကြည်မှုဖြင့်သူတန်းနေဘာယုံကြည်တာလဲလို့ဆိုတော့ကောင်းတာလုပ်ရင်ကောင်းကျိုးဖြစ်ပေါ်တယ်ဆိုးတာလုပ်ရင်ဆိုးကျိုးဖြစ်ပေါ်တယ်ဆိုတော့အကြောင်းအကျိုးသဘာဝကိုယုံကြည်တာအဲလိုအကြောင်းအကျိုးသဘာဝယုံကြည်တာဟာသူများပြောလို့ယုံကြည်ရမလားဆိုမဟုတ်ဘူးတဲ့ကိုယ်တိုင်ကြောင်းကျိုးသဘာဝကိုဆင်ခြင်စဉ်းစားပြီးတော့ဟောတာဖြင့်ဒီသဘောဟာဟုတ်တယ်လို့နားလည်သဘောပေါက်တော့မှယုံကြည်တယ်အဲ့ဒါကိုကာမတက္ကတာသမာဓိဋ္ဌိလို့ခေါ်တယ်အဲ့ဒါကိုပဲဒီနေရာမှာသတ္တယဒါနံဒေတိယုံကြည်လျက်တူတယ်ဆိုတာဒါပြောတာအဲ့ဒါသူတော်ကောင်းတို့လူနည်းရဲ့ပိုက်ဆံရှိတာနဲ့ပဲလူပြားရှိတာနဲ့ပဲပြစ်ခတ်ပြီးဘုံမလို့လှူလိုက်တာဒီလိုမဟုတ်ဘူးတဲ့နားလေသဘောပေါက်ယုံကြည်မှုနဲ့တူတယ်တဲ့အဲဒါလိုတူတဲ့အတွေ့တဲ့ဒါနအကြောင်းရရင်ရတတ်တဲ့စီစဉ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြည့်ယုံစင်းအင်္ဂါကြည်လင်ခြင်းတင့်နယ်ခြင်းဆိုတဲ့အကျိုးအပူရတယ်တဲ့ဘာကြောင့်လဲဆိုတော့တတ္တယုံကြည်လိုက်တဲ့အရာကိုယုံကြည်လိုက်ရပြီဆိုတော့စိတ်ကကြည်လင်းနေတာသံပဒါရဏလက္ခဏာတတ္တတတ္တယုံကြည်မှုသည်သံပဒါရဏလက္ခဏာစိတ်ကိုကြည်လင်းစေတတ်သောသဘောရှိ၏။ယောက်ယုံကြည်လိုက်တဲ့အရာကိုယုံကြည်လိုက်ရပြီဆိုလို့ရှိရင်စိတ်ကကြည်လင်းသွားတယ်မယုံကြည်လိုက်တဲ့အရာသွားယုံကြည်ပြီးရင်တော့မကြည်လင်းဘူးဘုမာဆိုရပါလို့ဟိုခါဆိုသောပိုင်းကကွန်မြူနတီဝါဒတွေထွန်းလာတဲ့အခါမှာလူလောကကြီးလောကနိဗ္ဗာန်တိဆောက်ခြင်းရင်ပစ္စည်းရှိတဲ့လူတွေစီကပစ္စည်းတွေသိမ့်သိမ့်ပြီးတော့လောကကြီးအုပ်အုပ်ပြီးတော့ပစ္စည်းမဲ့တဲ့လူတွေနှစ်ယောက်ဒီဝါဒဆန့်ကျင်တဲ့လူတွေအပြစ်ပေးပဋ္ဌာယံသာဒီအတိုင်းယုံကြည်ရင်စဉ်းစားကြည့်ပါအဲ့ဒီအတိုင်းယုံကြည်ရင်ယုံကြည်တဲ့လူရဲ့စိတ်ထဲမှာဖြူစင်တဲ့စိတ်တွေဖြစ်မလားညစ်မဲတဲ့စိတ်တွေဖြစ်မလားညစ်မဲတဲ့စိတ်တွေဖြစ်ရင်သူစိတ်ကြည်လင်နိုင်မလားယုံကြည်တာတော့ယုံကြည်တာအမှန်ပဲဒါပေမဲ့သူစိတ်မကြည်လင်ဘူးဘာကြောင့်လဲမယုံကြည်တိုက်တာကိုယုံကြည်မိလို့ဟုတ်ကဲ့လားအဲ့တော့ယုံကြည်တိုက်တာကိုယုံကြည်ပြီးရင်စိတ်လေကြည်လင်းတယ်။ဒါကြောင့်သံပဒါရဏလက္ခဏာတတ္တသတ္တယုံကြည်မှုဟူသည်။သံပဒါရဏလက္ခဏာစိတ်ကိုကြည်လင်းစေသောသဘောရှိ၏။ကြည်လင်းစေတဲ့အမှားသာတွေ့ပြီဆိုရင်ဒါတတ္တလို့ပဲမှတ်တော်ယုံကြည်မှုပဲမှတ်တော်အဲ့ဒီတတ္တကိုမြတ်စွာဘုရားကစကြဝဠာမင်းရဲ့ပရမညာယရဏာနဲ့ဥပမာပြပေးတယ်။အမနာနောက်နေတဲ့ရေထဲကိုအမနာအည်သေးကောင်းတဲ့စကြဝဠာမင်းရဲ့ပရမညာယရဏာထည့်လိုက်ပြီဆိုလို့ရှိရင်နောက်နေတဲ့ရေတွေကြီးလာတယ်။နောက်တဲ့အမုံနယ်တွေကအောက်မှထိုင်သွားပြီးတော့အပေါ်မှာကြီးတဲ့ရေကြီးဖြစ်လာတယ်။ဒါကြောင့်ယုံကြည်မှုယုံကြည်တိုက်တာကိုယုံကြည်တာဟာဗရမညာယရဏနဲ့တူတယ်ဗရမညာယရဏဟာ ရေကိုနောက်နေတဲ့ရေကိုကြီးသေးသလိုယုံကြည်တဲ့အရာကိုယုံကြည်ပြီဆိုရင်အဲ့ဒီယုံကြည်မှုကစိတ်ကိုကြည်လင်စေတယ်ဘုရားတရားသံဃာယရဏသုံးပါးယုံကြည်တယ်ဆိုလို့ရှိရင်မြတ်စွာဘုရားကအပြစ်ရှိတာတွေလုပ်ဖို့ဆုံးမသလားအပြစ်ကင်းတာတွေလုပ်ဖို့ဆုံးမသလားစိတ်ထဲမှာလောဘဒေါသမောဟတွေအပြည့်ရှိဖို့ဆုံးမသလားလောဘဒေါသမောဟကင်းဖို့ဆုံးမသလားအဲ့တော့ဘုရားရှင်ကိုကြည်ညိုတယ်ဘုရားရှင်ရဲ့အဆုံးအမတရားယုံကြည်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာသူဘယ်လိုကြိုးစားမလဲဆိုတော့အပြည့်မကင်းတာတွေတတ်နိုင်နေမယ်ရှောင်မယ်အပြည့်ကင်းတာတွေပဲသူလုံးမယ်ညင်မဲတဲ့လောဘဒေါသမောဟတွေတတ်နိုင်နေမယ်နေပါအောင်ကြိုးစားမယ်သူစနေကုသိုလ်စိတ်တွေပဲအဖြစ်များအောင်မကြိုးစားသေးဘူးလားအဲ့ဒါလို့ဆိုလို့ချင်းသူစိတ်ဟာကြီးလေမလားနောက်ကျမလားပါကြောင်ယုံကြည်တိုက်တာကိုယုံကြည်လို့အဲ့ဒါပြောတာဒီတော့အခုအလူလူတဲ့အခါမှာခုနပြောတယ်လို့စွန်ကျဲပေးကလူတိုင်းချင်းဆိုတဲ့ဒါနဟာအပြည့်ကင်းတဲ့အလုပ်ဖြစ်တဲ့အတွက်ကောင်းကျိုးချမ်းသာကိုမဟုတ်ချရစေမှာပဲလို့နားလေသဘောပေါက်ယုံကြည်တယ်ဆိုရင်အဲ့ဒီယုံကြည်မှုကစိတ်ကိုကြည်လင်စေမလားနောက်ကျူးစေအဲ့ဒီကြည်လင်စေတဲ့စိတ်ကိုကြည်လင်စေတဲ့စေတနာနဲ့တူတန်းမီဆိုတဲ့အခါကျတော့ကြည်လင်တဲ့စိတ်နဲ့တူတန်းတဲ့အတွက်ဒီဒါနကြောင့်အကျိုးဖြစ်ပေါ်တဲ့အခါမှာလည်းပဲယုတ်ဆင်းအင်္ဂါကြီးကြီးလင်းလင်းတင့်တင့်တဲတဲရှိမယ်ဒါကြောင့်နားလေသဘောပေါက်ပြီးယုံကြည်တဲ့တတ္တနဲ့လူတယ်ဆိုလို့ရှိရင်ဒါနကြောင့်ရတဲ့ရတိုက်တဲ့အကြောင်းအကျိုးသဘာဝအားလျော်စွာရတဲ့ရတိုက်တဲ့စီးတဲ့ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်ယုတ်ဆင်းအင်္ဂါကြီးလင်းခြင်းတင့်တယ်ချုံမွေးခြင်းဆိုတဲ့ဒီအကျိုးပါရတယ်ဒါပြောတာကြည်လင်နေဆိုတဲ့ကတင့်တယ်ပြီပေါ့မကြည်လင်ရင်ပဲတင့်တယ်မလဲဒီအကျိုးဘုရားရတယ်တဲ့ဒါသူတော်ကောင်းတို့လူနည်းရသူတာဒါလေးလောက်ပဲနားလည်လို့ရှိရင်တော့လောက်ပါပြီကျန်တဲ့လေးချက်ကတော့ဟိုနားလည်လွှဲပါတယ်နောက်တစ်ခုကယူယူသေးသေးလှူပါတဲ့အလူကံပုဂ္ဂိုလ်လည်းယူယူသေးသေးလှူလူဝတ္ထုပစ္စည်းကိုလည်းပဲတလေးတစားတမြတ်တနိုးနဲ့ရိုးရိုးသေးသေးပြုပြင်စီမံပြီးသူပါအဲဒါလို့ဆိုလို့ရှိရင်လည်းပဲစီစဉ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်မိမိအပေါ်မှာသူသဘာယူသေးလေးစားခြင်းဆိုတဲ့အကျိုးအပူရတယ်ဒါကြောင့်ဩဇာညောင်းတယ်တဲ့ကိုပြောလိုက်လို့ရှိရင်ဘယ်သူမှစလိုက်နာနားထောင်ရတာပဲတဲ့ဘာကြောင့်လဲဆိုယူယူသေးသေးလှူလို့ဥပမာညနေ6နာရီလောက်သံဃာတော်တွေတော့ဆာလောင်မသိကြမှာပဲဓမ္မောက်ထမင်းကောင်းကောင်းနဲ့ကြက်သားဟင်းနဲ့ကအောင်မှာပဲလို့ကလည်းဘယ်နဲ့နေမလို့သရောကောင်းလှူနီးလားဘာဖြစ်လို့ဟမ်တင်လျော်တဲ့အချိန်မဟုတ်လို့မဟုတ်ပေဘူးလားတင်လျော်တဲ့အချိန်မဟုတ်လို့အဲ့လိုမလူရဘူးတဲ့ဆွန်ချိန်တန်းဆွန်ဆံပြုတ်ချိန်တန်းဆံပြုတ်အဖြောင်းမကချိန်တန်းအဖြောင်းမကချိန်တင်ငန်းချိန်တန်းတင်ငန်းပြိတ္တကစာအုပ်ချိန်တန်းစာအုပ်တင်လျော်တဲ့အချိန်တင်လျော်တဲ့လိုအပ်တဲ့ပစ္စည်းလှူရတယ်တဲ့အဲ့ဒါလိုလူချင်းအားဖြင့်ကာလေနပစုရာအထာအာဂတာဟွန်တိအကျိုးရတာကစိစိန်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်နဲ့တစုံတရာမိမိလိုအပ်နေတယ်ဆိုလို့ရှိရင်လိုအပ်တဲ့ပစ္စည်းလွယ်လွယ်ကူကူနဲ့များများစားစားရခြင်းအကျိုးရှိတယ်အဲ့ဒီအကျိုးပေါ်ပါရတယ်တဲ့ဆိုကြပါစို့ဆေးဝါးအင်မတန်ခက်နေတဲ့အချိန်ဈေးမှာကိုမရှိဘူးဆိုတဲ့အချိန် အဲ့ဒီအချိန်မှာကိုယ်မှာယောဂဝေဒနာဖြစ်တော့အဲ့ဒီယောဂဝေဒနာလည်းဒီမရှိတဲ့ဈေးနဲ့မှာပဲပြောင်းမှဖြစ်နေတယ်ဆိုလို့ရှိရင်ခက်ပြီးဘယ်လိုလုပ်ရမလဲနိုင်ငံညာမှားရမယ်အဆက်အသွယ်ကလည်းမရှိဘယ်နဲ့လုပ်မလဲအဲ့လိုစဉ်းစားနေတော့မယ်မိတ်ဆွေတရားကအဲနိုင်ငံညာကပြန်လာတော့မကြမ်းမှဘူးကြာတာနဲ့လာမေသူ့မှာလဲဒီဆေးကအစင်းနဲ့ပါလာတာအာအတော်ပါပဲကဲဟောဒီမှာကျွန်တော်ဆေးယူလာတယ်အဲ့ဒီဆေးပဲယူပါတော့ဆိုပြီးပေးလိုက်တယ်ဘာကြောင့်သူအဲ့လိုရတယ်လဲလို့ဆိုတော့လူတော်လူခဲ့တုန်းကသင်နေရတဲ့အချိန်ကိုရွေးပြီးတော့လူခဲ့တဲ့အတွက်သူ့မှာလိုအပ်တဲ့အချိန်မှာလိုအပ်တဲ့ပစ္စည်းကိုလွယ်လွယ်ကူကူနဲ့ရတာအဲ့လိုကျိုးရှိတဲ့တဲ့။ Now အတ္တနစပရိစ္ဆအနုပါဟိစဒါနံဒေတိ။ဒါနပြုတဲ့အခါမှာမိမိကိုယ်ကိုလည်းမထီပါစေပဲသူတို့ဘာကိုလည်းမထီပါစေပဲနဲ့လူသာအဲ့ဒါလိုတူတယ်ဆိုလို့ရှိရင်အနက်ဟိတစိတ်တော်ဒါနံဒေတိဆိုတော့မညှိမတွယ်ပဲတူရတယ်တဲ့။လူတဲ့ပစ္စည်းကိုတွန်းဆုံတွန်းဆုံမလုပ်အောင်ငါကြတူနိုင်နေဆိုငါကြစေနာထက်တဲ့တဏအားအင်္ဂေါအာကောင်းနဲ့လွတ်လွတ်ကြီးစွန့်ဖူလေရ30လူနိုင်နေဆိုလို့ချင်းတဲ့30စေနာထက်တဲ့တဏနဲ့လွတ်ကြီးစွန့်ထူလေရအဲ့ဒါမကြီးမတော်ပဲထူလိုက်ပြီဆိုလို့ရှိရင်တဲ့ဒါနကြောင့်ရနိုင်တဲ့စီဝါဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်းတဲ့ရရှိတဲ့စီစဉ်ဥစ္စာကိုခံစားနိုင်ခြင်းခံစားရခြင်းဆိုတဲ့အကျိုးအပူရတယ်။အဲတချို့မှာစီစဉ်ဥစ္စာတွေစားမကုန်တောက်မကုန်တသက်မကုန်နှစ်သက်မကုန်ရှိနေ။ဒါပေမဲ့ဟိုဟာမတူရဒါမစားရတော့ကြဝက်သားမစားရတာနဲ့တော့ကြထောပမစားရတာနဲ့တော့ကြစားပွက်ရတာနဲ့ဟိုဟာရှင်မရဒါရှင်မရတချို့ကြတော့ဘလောက်ကြောင်ရှင်မရဆိုသမင်းစားလို့မဖြစ်ဘူး။ဘယ်လိုလူတွေလဲစီကျိုးသမားတယ်မဟုတ်လားအဲသမင်းဆိုင်ရင်စီကျိုးတက်တယ်တခြားအဆိုးဆိုတော့ဝေ့ရောအဲ့ဒါလို့ရှောင်းနေရတာဘာကြောင့်လဲလို့ဆိုတော့လူရဲ့တော့ငါတဲ့သူတို့ဘာထီပါအောင်သူပဲလို့တဲ့သူတို့ဘာထီပါအောင်သူပဲလို့တဲ့ဒါကြောင့်မို့ဒီလိုဖြစ်ရတာတဲ့ဘယ်သူမှမထီပါတဲ့သူတွေဆိုလို့ချင်းတော့သူမရရရှိတဲ့စီစဉ်ဥစ္စာသူအကုန်ခံစားနိုင်တာပဲတဲ့အနေကိတာစိတ်တော်လေမညှိမတွယ်ပဲတူခဲ့လို့လွတ်လွတ်ကျွတ်ကျွတ်ဆွန့်ပြီးတူခဲ့လို့ဒါကြောင့်ရရှိတဲ့စီစဉ်ဥစ္စာကိုခံစားနိုင်တာနောက်တစ်ခုကအတ္တနိစ္စပရိစ္ဆအနုပါဟိစဒါနံဒေတိမိမိသူတို့ဘာလို့မှမထီပါစေဘဲနဲ့လှူတယ်မိမိကိုမထီပါစေဘဲနဲ့လှူတယ်ဆိုတာစိတ်ကိုလည်းမထီပါမိမိရဲ့ပစ္စည်းဥစ္စာလည်းမထီပါစေဘူးပေါ့ဥပမာတရားရှိတယ်ဆိုလို့ရှိရင်ငါကြ30လောက်ထူလို့ရှိရင်မထီပါဘူးပေါ့တရားရှိတာကို80လောက်ထူရင်တော့ဒါထီပါမှာပေါ့အမြတ်စွာဘုရားတော့ရတဲ့ပစ္စည်း4ဘုံပုံနဲ့တဘုံလူတဲ့တဘုံကသိမ့်ထားတဲ့တဘုံကသိမ့်ထားတဘုံကအရင်နှီးလုံးတဲ့တဘုံလူတဲ့တဘုံကတိန်ထားဆိုတာကိုအရေးပေါ်ရင်သုံးရအောင်လို့တိန်ထားတဲ့တဘုံကအရင်နှီးလုံးတဲ့ကျန်တဘုံကဘာလို့ ਆ စားတယ်အဲအဲ့လိုလုံးတယ်အဲ့တော့တရားရတယ်ဆိုလို့ရှိရင်တော့ဘလောက်လူရအဲစိတ်လူရမယ်ဟုတ်ကဲ့လားဘလောက်တိန်ထားရအောင်အစိမ့်သိမ့်နိုင်ရမယ်အရင်နေ့ဘလောက်လို့ရအောင်အစိမ့်လို့ရမယ်စားတာဘလောက်စားရမယ်တဏ္ဍာစာရှိပါမလားဟုတ်ကဲ့လားဒီခေတ်ဒီခါတဏ္ဍာစာဆိုဘလောက်လောက်ရှိမှလောက်တော့ဟမ်တရားလောက်စားဖြည့်ရုံပေါ့နော်ကောင်းကောင်းဆိုလို့ရှိရင်တော့ဘလောက်လောက်လောက်150အောက်ထစ်လောက်ဟုတ်ကဲ့လားမြန်မာပြည်လူနေမှုအဆင့်တန်းမြင့်နေဟုတ်ကဲ့လားတနက်ကို150ခန်းကြီးများတောင်စားတယ် ူနေမှုစင်တမ်းမြတ်အဲလူရင်းကတော့မိမိအတိုင်းဒါနဲ့မျှတအောင်ကြည့်ပြီးလူပေါ်အဲဒါပြောတာလူရင်တော့ရတာကတော့သိကြတယ်မဟုတ်လားဘာကြောင့်ဘာကြောင့်ရတော့ဘောလုံးတစ်လုံးကိုနှံရံပြည့်ကြည့်လိုက်ပါလားအဲ့ဒီဘောလုံးကဟိုသွားရုံပဲသွားမလားဟမ်အဲ့ဒါပေါ့ action and reaction ဟုတ်တယ်မလားပေါက်လိုက်တာကကုသိုလ်ကောင်းမှုပြုလိုက်တာပြန်လာတာကအကျိုးရတာမဟုတ်ဘူးလားဒါဒီသဘာဝပဲမဟုတ်လားအဲ့ဒါကြောင့်မလူမတန်ဆင်းရဲလန်လူဒန်းချမ်းသာသည်ဟုတ်ကလားမလူမတန်ဆင်းရဲလန်လူဒန်းချမ်းသာသည်ဆိုသို့တော်လည်းပဲလောလောဆယ်အားဖြင့်တော့မိမိမှလည်းမျက်မျက်သာသာဖြစ်ဖို့ရာစီမံရမယ်ဘောမဟုတ်လားတရားရှိလို့တရားလုံးလှူလို့ဖြစ်မလားအဲ့တော့ကိုယ်ကရေတော့ဘိုင်းပေါင်နေရမှာဘောအဲ့လိုလည်းမဖြစ်သေးဘူးဒါကြောင့်မြတ်စွာဘုရားကလေးဘုံဘုံနဲ့တဘုံလူတဘုံကိုအရေးပေါ်တဲ့အခါတုံးအပ်ဆွေးအောင်ကျမ်းမာရေးတို့ပါတို့ပေါ့သိထားတဲ့တပုံကိုရင်းမိတပုံကိုစားအဲ့လိုဆိုလို့ရှိရင်မိမိမတည်ဘူးပေါ့အဲ့လိုလှူတယ်ဆိုလို့ရှိရင်တဲ့ဒီဒါနအကြောင်းရတဲ့ရတတ်တဲ့ပစ္စည်းဥစ္စာပြည်စုံခြင်းဆိုတဲ့အကျိုးအပြင်းနဲ့မိမိပစ္စည်းကိုရန်သူမျိုးငါးပါးမထိပါမနှိမ့်ဆက်နိုင်ဘူးအဲ့ဒီအကျိုးပူရတယ်ကိုယ်လည်းမထီသူတို့ဘာလည်းမထီအောင်လှူလို့ဆွေကြပါစို့ကိုကလက်ထက်မှအဆွေရှိတာက1000ပဲရှိတယ်လှူကျင်တာ5000လှူကျင်တယ်ဟိုလူစီမှာကိုကြည့်ထားတာအဲ့ဒါ1000ကြည့်ထားတာရှိတယ်ဒါကြောင့်မလို့5000လှူကျင်တယ်ဆိုတော့သူစီက4000ညမှာပဲဖြစ်မယ်ဆိုပြီးတော့အဲသူ့မှာမပေးနိုင်လေလို့မပေးတာကအတင်းတောင်းပြီးတော့မရရင်တရားစွဲမလို့ပါလေနဲ့အဲ့လိုဆိုပြီးတောင်းလှူတယ်ဆိုလို့ရှိရင်တော့အဲ့ဒီအတူသူများထီတာမဟုတ်ဘူးလားအမျိုးမျိုးပေါ့အဲ့လိုပေါ့ဘယ်ဘယ်နည်းနဲ့ထိထိသူတို့ဘာထီပါအောင်လှူတယ်ဆိုလို့ရှိရင်တော့ဒါပစ္စည်းဥစ္စာကိုရံမျိုးငါးပါးတစ်ခုကထီပါပြီးတာမှတ်ကြောတဲ့ရံမျိုးကမှမထီပါနိုင်အောင်လှူတာဟာလူတဲ့အခါမှာမိမိလည်းမထီကိုယ်လည်းမထီ။နောက်ဒီခေတ်ဒီအခါမှာသူတို့မှထီအောင်လူတဲ့အလူတွေရှိသေးတယ်။အများသိပါတယ်အဲ့ဒါဘယ်လိုပါလဲ။လတ်ထူရာ။လတ်ထူရာ။လတ်ထူရာကတော့လူတာမဟုတ်ဘူးနော်။လူတယ်ဆိုတာကတော့ကြည်ကြည်ပြူပြူပေးတာကိုမှလှူတာကိုကြည်ကြည်ပြူပြူမဟုတ်ဘဲနဲ့မတတ်တာလို့ပေးရတာလှူတယ်ခေါ်မလားမဟုတ်ပါဘူးအဲ့ဒါကြတော့စွန့်ကြဲတာပေါ့ဒါလက်ထိုးတာလည်းစွန့်ကြဲတာပေါ့ကဲမစားမတော့ရတဲ့လူတွေစားကြတော့ကြစွန့်ကြဲလိုက်တာမဟုတ်လားအဲ့ဒါလူတော့မဟုတ်ဘူးအခေါနာသူတော်ဘာထီအောင်လူတယ်ဆိုတာတခြားမဟုတ်ပါဘူးအလှလှတဲ့အခါမှာအပန်ချဲ့ဆက်ကြီးတွေဂေါ်ဂေါ်ကီကီတက်ပြီးတော့လှူတာလေတိုင်မထီဘူးလားအထူးသဖြင့်ရိတ်တာဆိုပိုးထီပြီမဟုတ်ဘူးလားယောဂီတွေဆိုတရားကိုမှတ်လို့မရဘူးအထိန်ခေတ်ဆိုလို့ရှိရင်ဟိုလမ်းတောင်ကနေပြီးတော့ဖွင့်ပြီးဆိုရင်ဒီမှာမှတ်လို့ကိုမရတော့အလှခန္ဓာအဲ့ဒါတွေအများကြီးပဲအဲအဲ့ဒီလူတွေလည်းပဲ သူတို့ရှိလို့တကယ်စေရနာနဲ့လှူသီးထားအောင်နောက်ဘဝကြာရင်သူတို့ပစ္စည်းမတည်မြဲဘူးဘာလို့တော့ယံဒီမျိုး၅ပါးထိပါမယ်ဘောမဟုတ်လားယံဒီမျိုး၅ပါးထိပါမယ်မိမိသူတို့ဘာဘယ်သူမှမထိပါရအောင်လှူရတယ်တဲ့ဒါမှဒီဒါနကြောင့်ဖြစ်ပေါ်တဲ့စိတ်ဝင်ဥစ္စာကိုယံသူမျိုးလားပါမတိပါနိုင်ဘူးတဲ့အဲ့ဒါအသိအရေးကြီးတာပေါ့မဟုတ်လားယံသူမျိုးလားပါမတိပါနိုင်အဲ့ဒါတပ္ပုရိသဒါနာတော်ကောင်းတို့လူချင်းငါမျိုးတဲ့ယုံကြည်၍လူယိုသေးလူပေးလူသင့်လျော်ကယုံကြည်၍လူယုံကြည်၍လူယိုသေးလူယိုသေးလူသိလျောကသိလျောကဟုတ ဤတွယ်မရှိကိုမတိသုတိကင်းစေရာဤတွယ်မရှိကိုမတိသုတိကင်းစေရာသဗ္ဗုရိသဣဒာနမုခ္ခအကျိုးကြည်တာသဗ္ဗုရိသဣဒာနမုခ္ခအကျိုးကြည်တာဒီတော့အဲ့ဒါလို့ဒါနပြုလို့မိမိမှာမတောင်းမတမကြောက်မကြရပဲပစ္စည်းဥစ္စာချောင်းချောင်းလေးလေးရှိပြီဆိုရင်ဘာလုပ်ဖို့ပဲလိုတော့တယ်လဲဆိုတော့တန်ត្រာဝုလန်းကိုခြေလှမ်းဖို့ပဲလိုတော့တယ်မဟုတ်လားဒီပစ္စည်းရာကိုမိမိရော်ရော်နဲ့စိတ္တဥစ္စာခံစားမနေပဲနဲ့တန္တရာတဲ့တဘွားတိတဘွားဖြစ်နေရတာဆင်းရဲကြီးပဲအခုဒီပစ္စည်းတွေနဲ့နေရတာလည်းဆင်းရဲကြီးပဲကုံသွားမှကြောက်ရလူဖို့မှကြောက်ရမိလောင်မှကြောက်ရရေမျောမှကြောက်ရအစာကြီးပြီးဖြင့်ဒါလည်းမကားသေးဘူးအာရမလူခံမဲ့လူလည်းကြောက်ရသေးတယ်ဟုတ်လားအဲလူရရင်နည်းနည်းလူရတာမဟုတ်ဘူးနော်ဘလောက်များများလူရသိန်း30နှစ်ဆယ်ဆိုတော်ပြီတော့နော်အဲဒါကြောင့်အဲ့ဒါလိုစိုက်ပြီးဖြင့်စိုးရိမ်ကြောင်ကြရတဲ့ဒီပစ္စည်းတွေနဲ့နေရတာချမ်းသာတယ်မဟုတ်ဘူးဒါကြောင့်မလို့ချမ်းသာစေချမ်းသာမှဖြစ်တဲ့ဘဝဆင်းရဲတဏ္ဍာဆင်းရဲကလွတ်ရာလွတ်ကြောင်းအကျင့်ကောင်းအကျင့်မှန်တတိပဌာန်ကိုကျင့်မှဖြစ်မယ်လို့အဲ့လိုစိတ်ဆန္ဒဖြစ်ပေါ်ဖို့လိုတယ်ဟုတ်ကဲ့လားစိတ်ဆန္ဒဖြစ်ပေါ်တဲ့အတိုင်းလည်းဖြစ်ပေါ်တဲ့ဆန္ဒကိုအကောင်အထည်ဖော်နိုင်မှုလိုတယ်အကောင်အထည်ဖော်နိုင်နေဆိုတဲ့လက်တွေကျင့်ကြံပွားများအားထုတ်ဖို့အဲဒီအားထုတ်ဖို့ရာအတွက်မြတ်စွာဘုရားကနီးများပေးခဲ့လားညွှန်ကြားခဲ့ရလားဟောကြားခဲ့ရလားဆုံးမခဲ့ရလားဆိုတော့ဘုရားတရားတော်တွေအားလုံးဟာတန္တရာထဲမှာချမ်းချမ်းသာသာနေဖို့နဲ့တန္တရာဘုရားကလွတ်ကြောင်အကျင့်ကောင်းအကျင့်မှန်လေးကြီးပဲဖြစ်တယ်ဒီလိုမဟုတ်လားဒါနင်စာတန္တရာခยีလံမပင်မမဲ့ရှင်လန်းជីတာလျှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မြှော်မှန်း၍လှူဒါန်းမှုဒါနပြုအပ်ခြင်းသည်လေ
ఉద్దమం చందా సౌంద లంటు మ్యతి మంగళం జీవ చందా జాం గౌ మ్యతో మంగళ బావేరి యావులా పెరుంగా యావులాలా యావులాలా అకురో మయారో కెమియాయే సోదామా ဒီနေ့ပြရတဲ့ဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချောသတိပဋ္ဌာန်မဲ့ခင်ဖြစ်တာခြင်းကောင်းအခြင်းမှန်နေပြည်ပြန်ပွားများအထောက်နိုင်ရပါလို့ဤပြည်ပြန်ပွားများအထောက်နိုင်တဲ့အတိုင်းလဲဝိပဿနာဉာဏ်၏တစ်စက်နဲ့တစ်စက်ရင်တန်ပြီးမဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤဆိုတဲ့ရည်ရွယ်ချက်နဲ့လှူဒါန်းရတဲ့အဲ့လိုလှူဒါန်းရင်သံတရာဝဇခန်းကလွတ်လန်းကိုယိမှန်းပြီးလှူဒန်းတဲ့ဝိဝတ္တနိတိတာဒါနာအဲဒါလိုသန္တာဝေါကလွတ်ဖို့ရအတွက်မဂ္ဂင်ရှင်းတန်းအကျင့်မှန်ကိုကျင့်ရတယ်ဒါဖြင့်အဲ့ဒီမဂ္ဂင်ရှင်းတန်းအကျင့်မှန်ကိုမြတ်စွာဘုရားဘယ်မှာများဟောခဲ့ပါသလဲအမိန့်ရှိပါဘုရားလို့ပြောရတယ်ဟမ်တပည့်တော်တို့မသိပါဘုရားဆိုရင်ဟာသိခကြဟုတ်လားအမိန့်ရှိပါဘုရားဆိုမကောင်းလားအတိတ်ဘုရားတပည့်တော်လည်းပြီးတော့သိပါတယ်ဘုရားဒါပေမဲ့လို့ရှင်ဘုရားမိန့်တာနာကျင်ပါသေးတယ်ပေါ့ဟုတ်ကလားအဲ့ဒါမြတ်စွာဘုရားကအစာဥဆုံးတရားမှာကိုပဲဒီမဂ္ဂင်စိတ္တအကျင့်မှန်ကိုဟောခဲ့တာအစာဥဆုံးဟောတဲ့တရားဘယ်မှာတော့ဓမ္မစကြဒါနဲ့အဲဒီမှာမြတ်စွာဘုရားဘယ်လိုဟောလဲမရှိပါဘုရားဟုတ်ကဲ့ဗေကုဏံပိသဝေကိနာဣတိပဒနာနာမကေပြီးတော့ကဲဒီလိုဆိုရင်ခေါ်ဖို့မလိုတော့ပြီနေပြီမဟုတ်လားနှုတ်တိုက်တော်ရနေတာဆိုတော့ဟောဖို့မလိုတော့ဘူးနော်အဲ့ဒီထဲမှာမေခင်စိတ္တအจิตမှန်ကိုဗာရာဏထမြတ်စွာဘုရားဟောတာမဟုတ်လားဒါပေမဲ့အဲ့ဒီဘေကုဏပိသဝဂီနာဣတိပတနာနာမကေအစရှိတဲ့ပါဠိဂါထာတွေကဘုရားဟောမဟုတ်ဘူးဘုရားအရိယစာဟောတော့မဟုတ်ဘူးအဲ့ဒါကရှေးရှေးဆရာတော်ကြီးများဓမ္မစကြာတရားရဲ့အမှောအနေနဲ့ရေးစီပြခဲ့တဲ့ပါဠိဂါထာတွေမြတ်စွာဘုရားဟောတာတာကတော့ဒွေမေဘိက္ခဝေအန္တပပစိတေနနသေဝိတ္တပါအဲ့ဒီကစဟောတယ်ရှိကဧဝမေတုတံဆိုတာတောင်းအဲ့ဒါဘုရားဟောမဟုတ်ပထမတန်ခါယနာတင်တဲ့အခါကျတော့အရှင်မဟာကသပမတိကြီးကအရှင်အာနန္ဒာကိုမေးတယ်ငါရှင်အာနန္ဒာဓမ္မစက္ကပုဒ္ဒနာဒေသနာခေါ်တဲ့ဓမ္မစက္ကသုတ်တရားတော်ကိုရှင်တော်မြတ်ဘုရားဘယ်အခါမှဘယ်လိုများဟောခဲ့ပါသလဲမေးတော့ အရှင်အာနန္ဒာကဖြေတာအေဝံမေတုဒံတဲ့ဒါအရှင်အာနန္ဒာဖြေတယ်ဆိုတာဗန္တိအရှင်မဟာကတ္တဗအရှင်တော်မြတ်ဖေယမေတ္တိတော်သည်အေတံဤဓမ္မစကြာတရားကိုဧဝံဤယခုလျှောက်ထားမိအတိုင်းသူတန်နာကြားမှတ်သားလိုက်ရပါသည်ဖေယအရှင်နာကမမရှင်မြတ်ဖေယအခုဓမ္မစကြာတရားကိုတပည့်တော်အခုလျှောက်ထားမိအတိုင်းမြတ်စွာဘုရားအထာမတပည့်တော်နာကြားမှတ်သားလိုက်ရပါတယ်ဖေယအဲ့ဒါဧဝမေတုတံဆိုတာအဲ့ဒီတိတ်ပဲဒါကြောင့်ဧဝမေတုတံဘုရားဟောစကားမဟုတ်ဘုရားဟောစကားကဒွေမေဘိက္ခဝေအန္တပပစီတေနနသေဝိတဗ္ဗာယောစာယံကာမေတုကာမတုခန္တိကာနုယောကောဟိနောကမ္မောပောဓုဇနိကောအနရိယောအနတ္ထတံဟိတောအနရိယောမဖတ်ရဘူးအနရိယောဖတ်မှပို့မှန်တယ်အနရိယောမဟုတ်ပါဠိစကားလုံးဟာအနရိယောလို့ဖတ်မှမှန်တယ်ဟိုမင်္ဂလာတုတ်ထဲမှာလည်းပဲဌာနေစဓမ္မစရိယာစညာတကာနေစတင်ဟောအနဝိဇာနိကာမနိဧတံမင်္ဂလာမုဒ္ဓမံအဲ့ဒီမှာလည်းအနဝိဇာနိမဖတ်ရဘူးအနဝိဇာနိကမ္မာနိဧတံမင်္ဂလမုဒ္ဓမံဒီမှာလဲအနရိယောဟိနောကမ္မောဘုဒ္ဓဇနိကောအနရိယောအနတ္ထတံဟိတောယောဇာယံအတ္တကိလမထာနုယောကောဒုက္ခောအနရိယောအနတ္ထတံဟိတောဣတိခောဘိက္ခဝေဥဘောအန္တေအနုပကမ္မတထာဂတေနအဘိသံဗုဒ္ဓါမေဇိမာပฏิပဒာတထာဂတေနဘိသံဗုဒ္ဓါသက္ခုကရဏီညာနာကရဏီဥပသမာယအဘိညာယသံဘောရာယနိဗ္ဗာနာယသံဝတ္တိကတမသတာဘိခဝေမေဇိမာပฏิပဒာတထာဂတေနဘိသံဗုဒ္ဓါသက္ခုကရဏီညာနာကရဏီဥပသမာယအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တိအယမေဝအရိယောအထင်ကြီးကိုမေကောသေယတိတံသေယတိတံသေယတိတံဘုံသေယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိအဲ့ဒီမှာသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာသမ္မာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိဆိုတာမဲ့ခင်၈ပါးမဟုတ်လားအဲ့ဒီအကျင့်တရားဒီပထမဆုံးဒေသနာတော်မှာပဲမြတ်စွာဘုရားကဟောခဲ့တယ်ဆင်းရဲကလွတ်ကြောင်းသန္တရာဆင်းရဲကလွတ်ကြောင်းအကျင့်ကောင်းအကျင့်မှားဒီနေ့အဲ့ဒီဓမ္မစကြာဒေသနာကိုဒီနေ့စဟောရမယ်3ရက်လောက်နေကုန်အောင်ဟောမယ်လို့မှတ်ပါတယ်ဒီတော့ဒီနေ့အဲ့ဒီဓမ္မစကြာရဲ့အချင်းယုတ်သဘောကိုပြောပြဘယ်ဒေသနာပဲဖြစ်ဖြစ်ပထမအချင်းယုတ်ဆမာရီကိုပြောလိုက်လို့နားလည်ပြီဆိုလို့ရှိရင်နောက်အကျေတဝင်းဖွင့်ပြတဲ့အခါကျတော့ရှင်းလို့ပထမကတည်းကအကျေတဝင်းနေနားထောင်နေဆိုလို့ရှိရင်အချင်းယုတ်ကြတော့ဘာဆိုလို့တလဲလို့အဲ့လိုမသိတော့ဘူးဖြစ်ဖြစ်နေအချင်းယုတ်ကလေးပြောလိုက်တော့ဟောဒီတင်နာတော့ဟာဘာဆိုလို့လဲလူရင်းကဘာပဲလို့အဲ့လိုသိသွားတဲ့အခါကျတော့ပြီးတော့မှသိသိသိတတ်သမျှဆက်ရဆက်ရအတိပဲအကျယ်ကိုသူ့နေရာနဲ့သူပြောသွားတဲ့အခါကျတော့ပိုးပြီးနားလည်သွားဒီတော့အခုဒီဓမ္မစကြာဒေသနာတော်ကိုပရိသတ်သိတဲ့အတိုင်းမြတ်စွာဘုရားကဆုံလာကြီးနေမှာဘုရားဖြစ်ရောက်ပြီးတော့ဝါစုလာကြီးနေ နေဝင်ကာနီနေဝင်ရိုးရီအချိန်မှာမိဂဒာယခေါ်တဲ့မိဂဒာဝန်တော်ပင်ဆွဲကြီး၅ဦးအမှုထားပြီးတော့ခေါ်တယ်။မြတ်စွာဘုရားခေါ်တဲ့အချိန်မှာအနောက်ဘက်မှာနေလုံးကြီးကဝင်လူစဲစဲဝင်တော့မဝင်သေးဘူးနေလုံးလီနီကြီးရှိနေသေးတယ်။လာပြီနေဆိုတော့အရှိဘကလည်းပဲလာဝန်းကဝုံဝိုင်းဝိုင်းကြီးထွက်စားပြုတ်နေအဲ့ဒီအချိန်မှာမင်းဆွဲကြီးငါ့ကိုမှုထပြီးတော့မြတ်စွာဘုရားဟောကြားလူသားအနေနဲ့တော့ပင်ဆွဲကြီးငါ့ဥပဲတရားနာသူအဲ့ဒီအချိန်မှာရှိဣတိပတနာအနိယတဲ့သားတို့ကိုဘေးမဲ့ပေးရတော့မိဂဒါယမိဂသားသမီးတို့ကိုဒါယဘေးမဲ့ပေးရဖြစ်တဲ့တော့မိဂဒါယသားသမီးတို့ကိုဘေးမဲ့ပြေရပေးရတော့အဲ့ဒါကိုမှမြန်မာကဝနဆိုတဲ့နောက်ဆုံးနောက်စကလုံးထပ်ချက်ပြီးတော့မိဂဒါယဝနသားတို့ကိုဘေးမဲ့ပေးရတော့လို့အဓိပ္ပာယ်ယူပြီးမိဂဒါယဝနမှာဝနကိုဝုံလို့ဖတ်လိုက်တယ်ပမာကဒါယကရဖြောက်ပြီးတော့ဒါလို့ဖတ်လိုက်တယ်အတူပေါ့ဒါနဲ့မိဂဒါဝုံလို့ဖြစ်သွားတယ်ဟုတ်ကဲ့လားဘာကနေမိဂဒါဝုံဖြစ်လာတာလဲမိဂဒါယဝနကမိဂဒါဝုံဖြစ်လာတယ်အဲ့ဒါကပါဠိအဓိပ္ပာယ်ကသားတို့ကိုဘေးမဲ့ပေးရဖြစ်တော့တော်ဟုတ်ကဲ့လားဒီနေရာမှာမိသားကသမင်နေမဟုတ်ဘူးသားကောင်အကုန်လုံးကိုပါတယ်ဒေါတရိတ်ဆန်အကုန်လုံးပါတယ်ဒရိတ်ဆန်ကြီးအားလုံးဘေးမဲ့ပေးရတော်အဲ့ဒီတော်ရဲ့နာမည်ကဣတိပတနာဣတိပတနာနာမကေပါတယ်မဟုတ်လားဟုတ်အမွန်နဲ့မှာဣတိပတနာဣတိယတေရပတနာဆင်းကြွရာဒေသဣတိပတနာဣမွန်တာကယတေရချင်းဆန်းအလို့ကမိုးကာလမှာမြို့နာယေဝနာချင်းကတဲ့အခါမှာများသောအားဖြင့်ဒီတော်မှာကောင်းငင်ကနေပြီးဆင်းဆင်းကြွပြီးတရင်သုံးကြတယ်တဲ့ရှေးကအဲ့ဒါကြောင့်အဲ့ဒါကိုဣတိပတနာယသေးတို့ဆင်းကြွရာနေရာအဲ့ဒီနေရာကိုပဲသားတွေကိုသတ္တရိစ္ဆန်တွေဘေးမဲ့ပေးထားတဲ့အတွက်မိဂဒါယဝနလို့ပါဠိခေါ်တယ်မြန်မာကမိဂဒါအောင်လို့ခေါ်တယ်ဒီမှာမြတ်စွာဘုရားပြဆွဲကြည့်ငါးဦးတရားဟောတော့လာပြီးတရားနာကြတာနတ်တွေကတော့မရေနိုင်မတွက်နိုင်ဘူးလေမြမာတွေကတော့ 7,400 ရှိတယ်တဲ့ဓမ္မစကြာတရားဟောတာနတ်တွေကတော့ 7,400 မကဘူးပေါ့မရင်နိုင်မတွက်နိုင်ဘူးအဲ့ဒီမှာပထမဆုံးမြတ်စွာဘုရားမိန့်ကြတာဒွေမေဘိက္ခဝေအန္တပပဇိတေနာနတ်ဒေဝိတ္တပါကိလေသာကိုနှင်ထုတ်တဲ့အချက်ကိုကျင့်နေတဲ့ရှင်ယဟန်ဟာအစွန်းကြတဲ့တရားနှစ်ပါးကိုမမှီဝဲရဘူးမလိုက်နာမကျင့်သုံးရဘူးအဲ့ဒီအစွန်းကြတဲ့တရားနှစ်ပါးဆိုတာဘယ်ဟာလဲလို့ဆိုတော့တစွန်းကတင်းလွန်းတဲ့အစွန်းတစွန်းကယော့လွန်းတဲ့အစွန်းယော့လွန်းတဲ့အစွန်းကဘယ်အစွန်းလဲဆိုတော့ကာမဒုက္ခလိကနိယောကနှစ်သက်စရာအဖုံဖုံကာမဂုဏ်အာယုန်တွေကိုပဲညှိကပ်ပြီးတော့ခံစားနေတဲ့အစွန်းနဲ့အဲ့ဒီအကျင့်ဟာယော့လွန်းနေတယ်ဒီအကျင့်နဲ့လည်းပဲသန္တာဝေကမလွတ်နိုင်ဘူးအစင်းလာတာလေးကြည့်မယ်အပန်းကောင်းကောင်းလေးဆိုနားထောင်မယ်အနံ့မွေးမွေးလေးဆိုနားမယ်မွေးမယ်အရသာကောင်းကောင်းလေးဆိုလွေးမယ်စားမယ်ထိတိစရာကောင်းကောင်းလေးဆိုထိမယ်တွေ့မယ်အရာကာမဂုဏ်အာယုံခေါ်တဲ့နှစ်သက်စရာအဖုံမုံငါအာယုံကာမဂုဏ်ဟုခေါ်ကြသည်နှစ်သက်တရားကာမဂုဏဆိုတာနှစ်သက်စရာအစုတရား၅ပါးချစ်ခင်နှစ်သက်အပ်တဲ့အစဉ်အာယုံချစ်ခင်နှစ်သက်အပ်တဲ့အသံအာယုံချစ်ခင်နှစ်သက်အပ်တဲ့ အနာအာယုံချစ်ခင်တဲ့အတဲ့အရသာအာယုံချစ်ခင်တဲ့အတဲ့အထီးတွေအာယုံဒါကချစ်ခင်တဲ့အတဲ့အစင်းအာယုံဆိုသဖြင့်အဲ့ဒီအစင်းရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုအဲ့ဒီအစင်းအာယုံနဲ့ပါသွားပြီပေါ့ချစ်ခင်တဲ့အတဲ့အသာအာယုံဆိုသဖြင့်အဲ့ဒီအသံကိုပြုတဲ့သရှိတမဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုပါသွားပြီပေါ့ထို့သူပဲချစ်ခင်နေတဲ့ဆရာအနတ်ဆိုတဲ့ပြင်အဲ့ဒီအနတ်ရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုဒါလည်းပါသွားပြီကာမဂုဏ်တွေပဲချစ်ခင်နေတဲ့ဆရာအရသာဆိုတဲ့ပြင်အဲ့ဒီအရသာရဲ့တရားစပွဲတောက်ဖွင့်မှန်သမျှဟာကာမဂုဏ်ပဲချစ်ခင်နေတဲ့ဆရာအထီးအတွေ့ဆိုတဲ့ပြင်အဲ့ဒီအထီးအတွေ့ရဲ့တရားထိတွေ့စရာနူးညံ့တဲ့သဘောကြမ်းတမ်းတဲ့သဘောရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုအဲ့ဒါတွေကာမဂုဏ်တွေပဲအဲ့ဒီကာမဂုဏ်တွေကိုပဲညိကတ္တဝတ္တပြီးတော့လိုက်စားပြီးခံစားနေတယ်ဆိုရင်ဒါကာမတုခဏိကနုယောကဘယ်တော့မှသန္တရာဟုတ်ကမလွတ်ဘူးအဲ့ဒါယော့လွန်းနေတဲ့နောက်တစ်ဖက်ကတင်လွန်းနေဆိုတော့အတ္တကိလမထာနုယောကဆင်းရဲငြိမ်းအောင်သန္တရာဝတ်ကလွတ်အောင်ဆိုတာကိုယ်ကိုယ်ပင်မဆင်းရဲအောင်ခြင်းမှပဲသန္တရာဝတ်ကဘုကလွတ်တဲ့ဆင်းရဲငြိမ်းတယ်လို့ယူဆပြီးတော့ကိုယ်ကိုယ်ကိုယ်ပင်မဆင်းရဲအောင်ခြင်းလာသဘောကလူဟာချမ်းသာနေတယ်ဆိုလို့ရှိရင်လောဘဒေါသတွေများတယ်မာနတွေများတယ်ဆင်းရဲပင်ပန်းနေပြီဆိုလို့ရှိရင်လောဘဒေါသမာနတွေအဲ့ဒါတွေနဲတယ်တဖြည်းဖြည်းငြိမ်းတယ်ဒီလိုယူဆတာဒါကြောင့်မလို့ဆင်းရဲပင်ပန်းအောင်ကျင့်ရမယ်ဆိုပြီးကျင့်တယ်ကျင့်ကြာဘူးမှာပေါ့ရေငုံမီးလုံတုံးခုံစေခတ်တာကြာဘူးလားဘယ်ရကြာဘူးလို့ဥရဝေလာတို့ကြာဘူးတာလားဇတ်ထဲကကြာဘူးတာလားလာတဲ့ကြာဘူးတော့ဟုတ်လားဒီသာတဲ့ကြာဘူးတော့လည်းအဲ့ဒါအမှန်နေပေါ့နှွေးခေါင်းကောင်းအဆုံးလာကြီးမှအဲ့ဒါလွင်ပြင်ထွက်ပြီးတော့ချစ်ချစ်တော့ပူနေတဲ့နေအောင်အောက်မှလာနေအောက်မှကိုရှိကမိတဘုံနောက်ကမိတဘုံဘေးကမိတဘုံအလဲကမိတဘုံအောက်ပါဘူးဘေးနှစ်ဖက်တဲ့ချက်ကမိတဘုံအဲ့လိုဖုံးပြီးတော့အဲ့ဒီမီးလေးပုံနဲ့အပေါ်ကချစ်ချစ်တောက်ပူနေတဲ့နေမင်းရဲ့အပူအလဲကောင်မှထိုင်လိုက်တယ်အဲ့ဒါလို့ဆိုလို့ရှိရင်လောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့ဘူးတဲ့မောဟမာနတွေလည်းငြိမ်းရောဟမ်နည်းနည်းလားဖြစ်ပါမလားလောဘဘာဖြစ်လို့ပူလွန်းလို့ပေါ့မဟုတ်ဘူးလားဘူးလုံးတော့လောဘစိတ်မဖြစ်နိုင်တော့ဘူးအဲ့ဒီအပူကလူဖို့လူဖို့ပဲစိတ်ရှိတော့ရောစိတ်ရှိတော့တာပေါ့အဲ့ဒါလို့ကျင့်မှာတဲ့ကျင့်လို့ကြာလို့ရှိရင်လောဘဒေါသမောဟကိလေသာတွေ6ကပ်ပြီးတော့ကုန်ခန်းသွားပါလိမ့်မယ်တဲ့အဲ့ဒါလို့ဆိုကိလေသာငြိမ်းဆင်းရဲငြိမ်းရောမကောင်းဘူးလားကောင်းတယ်နော်အိန္ဒိယမှာတော့အခုလဲကျင့်ကြတော့မယ်အဲတချို့လည်းပဲတနေ့လုံးအဝတ်လည်းမပါဘူးခြေတော်တစ်ချောင်းထောက်တစ်ချောင်းကအဲထောက်ထားတဲ့ခြေတော်ကိုဒူးသို့မဟုတ်ပေါင်ပေါ်မှာထောက်ပြီးတော့နေကိုကြည့်တာတနေ့လုံးအဲ့ဒါကိလေသာကုန်ခိုင်းရင်လို့တဲ့နေနိုင်မှမလားမနေနိုင်ရင်တော့ကိလေသာမကုန်ဘူးဟုတ်ကောအဲ့လိုကြည့်ရတချို့ကြတော့လဲဆူပုံမှာတက်ပြီးတော့အိတ်တယ်တဲ့။ဘာဖြစ်လဲ။ဆူဆူအောင်ပေါ့။မဟုတ်ဘူးလား။ဟိုဘက်ထိန်လိုက်လဲနာဒီဘက်ထိန်လိုက်လဲနာ။နာတဲ့အခါကျတော့လောဘဒေါသမဖြစ်တော့ဘူးတဲ့။အဲ့ဒါနာတာအာယုံပြုနေရတယ်နဲ့လောဘဒေါသငြိမ်းနေ။အဲ့ဒါလို့ကြာကြာလောက်လို့ရှိရင်လောဘဒေါသမောဟကိလေသာတွေငြိမ်းရောတဲ့။အဲ့ဒါအတ္တကိလမဏနေယောကအမျိုးမျိုးရှိပါတယ်။အိန္ဒိယမှာတော့အများကြီးပဲဗမာပြည်မှာတော့ရှိတဲ့နေရာရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့မများပါဘူးဒီနေ့ကတော့အများကြီးပဲဒီတော့မြတ်စွာဘုရားကအဲ့ဒီ တင်းလုံးနဲ့အတ္တကိလမထာနေယောဂကိုပင်မဆင်းအောင်ကျင့်တဲ့အကျင့်လဲအစွန်းတစ်ခုပဲတဲ့ယောလုံးနဲ့ကာမဒုက္ခလေကနေယောဂကာမဂုဏ်ပန္နမြခံစားနေတဲ့အကျင့်လဲယောလုံးနဲ့အစွန်းတစ်ခုပဲတဲ့အဲ့ဒီအစွန်းတစ်ခုကျင့်မယ်ဆိုလို့ရှိရင်တော့သန္ဓရာဝကမလွတ်နိုင်ဘူးတဲ့ဒါကြောင့်အစွန်းတစ်ခုပယ်ပြီးတော့အလယ်လန်းကိုကျင့်ရမယ်တဲ့အဲ့ဒီအလယ်လန်းကျင့်မယ်ဆိုလို့ရှိရင်ကာမဂုဏ်นี่แหละขันธ์ษามณีเนี่ยปุคคูก็แลเป็นมาเอาไม่ลงเนี่ยถ้าเพียงบ่เล่าออกมาแลผิดแต่เผ็ดแต่ตะบ้อก็ผิดนี่ได้ไอ้ตติเลอตาเลกัดทาไล่บาเด้ดาเวผิดนี่ได้ตะบ้อก็ตติเลอตาเลกัดพี่ชุนี่บาชุนี่ติเพๆตีละเวปออะแล้วชุได้ဆိုလို့ရှိရင်กูเป็นมาซินเยได้จริงဟုတ်กะล่ะဟုတ်ပါဘူးဟုတ်กะล่ะဒါမြင့်ရှုနေတော့ကာမဂုဏ်ကိုခံစားနေသေးလားမခံစားဘူးအဲ့တော့သူဟာအလယ်လန်းအကျင့်ပဲအဲ့ဒီအကျင့်ကျင့်တယ်ဆိုလို့ရှိရင်တော့ဒီကျင့်ဟာဘုရားရှင်ကိုတော်တိုင်ထိုးထွင်းသိပြီးတော့ဟောခဲ့တဲ့အကျင့်လန်းဖြစ်တယ်တဲ့ဒါကြောင့်မလို့ဉာဏ်မျက်စိအမြင်ဖြစ်ပေါ်စေနိုင်တဲ့အသိညာအလင်းကိုရစေနိုင်တဲ့အဲ့လိုအသိဉာဏ်လင်းကိုရစေနိုင်တဲ့အတွက်ဆင်းရဲခြင်းရနိဗ္ဗာန်ကိုရောက်စေနိုင်တယ်။ဒါဖြင့်အဲ့ဒီအကျင့်ကဘယ်အကျင့်လဲဆိုတော့မဇ္ဈိမပฏิပဒါအလယ်လန်းအကျင့်ပဲ။အဲ့ဒီအလယ်လန်းအကျင့်ဆိုတာဘယ်ဟာတွေလဲဆိုတော့သမ္မာဒိဋ္ဌိမှန်စွာသိမြင်မှု၊သမ္မာသင်္ကပ္ပမှန်စွာကြံစည်မှု၊သမ္မာဝါစာမှန်စွာပြောဆိုမှု၊သမ္မာကမ္မန္တမှန်စွာပြုလုပ်မှု၊သမ္မာအာဇီဝမှန်စွာအသမွေးမှုသမ္မာဝါယာမမှန်စွာကြိုးစားအထောက်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာသမာဓိမှန်စွာစုစိုက်တည်ငြိမ်မှုဒီ၈ပါးပါပဲအဲ့ဒီ၈ပါးမိမိတဏ္ဍာမှာဖြစ်ပွားနေပြီဆိုလို့ရှိရင်တော့တင်းလွန်းတဲ့အစွန်းလဲမကရော်လွင်းလဲအစွန်းလဲမကဖဲနဲ့အလယ်လန်းကသွားတာဖြစ်တဲ့အတွက်သန္တရာဝတ်ကလွတ်မြောက်ဖို့ရာသိကြပါတယ်တဲ့ဆင်းရဲငြိမ့်ဖို့ရာသိကြပါတယ်ဒါကြောင့်မလို့ဒီအလယ်လန်းအကျင့်ဖြစ်မှာအလယ်လန်းကျင့်ဆိုတာဘာတွေလဲမဂ္ဂင်၈ပါးအကျင့်တရားပဲဟုတ်ကဲ့လား gain light ဆိုမဇ္ဈိမပฏิပဒာအလယ်လန်းအကျင့်တရားဆိုသည်မှာသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုပညာမဲ့ခင်နှစ်ပါးမဇ္ဈိမပฏิပဒာအလယ်လန်းအကျင့်တရားဆိုသည်မှာသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုပညာမဲ့ခင်နှစ်ပါးဆိုအစမှန်စွာပြောဆိုမှုသမ္မာကမ္မန္တမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုသီလမဲ့ခင်၃ပါးပဝါယာမမှန်စွာကြိုးစားအားထုတ်သမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာသမာဓိမှန်စွာစုစိုက်တည်ငြိမ်မှုသမာဓိမဲ့ခင်၃ပါးသမ္မာဝါယာမမှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာသမာဓိမှန်စွာစုစိုက်တည်ငြိမ်မှုသမာဓိမဲ့ခင်၃ပါး ိမဲ့ခင်ဖြစ်ပါသည
်
မဇ္ဈိမပฏิပဒာအလယ်လန်းအကျင့်တရားဖြစ်ပါသည်မံကြံမံပြောပြုမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာသတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်အဲ့ဒါပဲမဟုတ်လားဒီချိန်မှာအတိုင်းကျင့်မယ်ဆိုလို့ရှိရင်တော့ဝဆင်းရဲ့ကျင့်မယ်ဟုတ်ကဲ့လားသုတိမံကြမ္မံယောပြုမှန်နှင
့
်ကောင်းမှန်သမွေ
ဖြ
ူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာသတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည
်
သို့တခဓမ္မစကြာဒေသနာတော်လာတဲ့အတိုင်းတင်းလွန်းနဲ့အစွန်ယော်လွန်းနဲ့အစွန်မြောက်ဖဲနဲ့မေဇိမာပฏิပဒာအလယ်လန်းအကျင့်ဖြစ်တဲ့တတိပဋ္ဌာန်မဂ္ဂင်စတံအကျင့်မှန်တို့ကိုကျင့်ကြံကြိုးစားပွားများအားထုတ်ကြခြင်းအပြင်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်၄တဆင့်နဲ့တဆင့်ရင့်တန်ပြီးလင်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။